ဂျာမနီနိုင်ငံကနိုဘီစခရက်သင်္ဘောကျင်းကတည်ဆောက်ခဲ့တဲ့ပေ480ရှိတဲ့ဇိမ်ခံရွက်လီကြီးကိုမြန်မာနိုင်ငံကဖြစ်နိုင်တဲ့တရားမဝင်ကျွမ်းသက်တွေနဲ့ဆောက်လုပ်ခဲ့တယ်လို့ဂျာမန်အစိုးရရှေ့နေကပြောလိုက်ပါတယ်။၅နှစ်ကြာအောင်ဆောက်ခဲ့တဲ့ Sailing Yacht A ဇိမ်ခံရွက်လီကြီးမှာတုံးထားတဲ့တစ်တွေကိုကျွမ်းကျင်သူတွေကစစ်ဆေးခဲ့တာမှာတစ်သားဖွဲ့စည်းပုံနဲ့လုံးဖက်အနေထားတွေကတရားဝင်စိုက်ပျိုးခြံတွေကလာတဲ့တင်မျိုးမဟုတ်တာကိုတွေးရှိခဲ့ကြပါတယ်။အဲဒီတစ်တွေဟာမြမတစ်တော်တွေကကျွန်းတစ်တွေဖြစ်ပုံရတယ်လို့ရှင်းနေ Excel Villa ကဂျာမန်သတင်းဌာန DPA ကိုပြောကြားခဲ့ပါတယ်။ Novi Scrug တင်မောချင်းက Spain Company Tick Solutions ကတစ်တွေကိုဝယ်ယူအသုံးပြောင်းနေတာဖြစ်ပါတယ်။ Tick Solutions Company ကတော့မြမတစ်တော်လုပ်ငန်း MTE ကတစ်တွေကိုဝယ်ယူတင်သွင်းနေတာပါ။ရုရှားတထည်ကြီးတယောက်အတွက်ကမ္ဘာအကြီးဆုံးဇိမ်ခံရွက်လေကြီးကိုတရားမဝင်ကျွန်းတစ်တွေနဲ့စောင့်နေတယ်ဆိုတာကိုလက်နက်အခြေစိုက်တဘာဝပတ်ဝန်းကျင်ဆိုင်ရာစုံစမ်းရေးအဖွဲ့ EIA က2016အောက်တိုဘာလမှစတင်ဆွဆွဲခဲ့တာဖြစ်ပါရဲ့ရှင်။